Welcome to the Voice of America in Burmese.
Sweet December, Mingla Shiram Neke Mashin. နှစ်ထပ်ဆက်ခုနှစ်ဒီဇင်ဘာလတရက်တောက်ကြနေမြန်မာဖျူရီတန်နှွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမက VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုမှတ်ရင်ချင်းနိုင်တဲ့ကျွန်တော်ကြိုကြိုသေးပြောပြမှာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နေရာမှာ CIA အကြီးအကဲကိုစားထုတ်ခတ်မယ်ဆိုတဲ့သတင်းတွေထွက်နေပြီးမဲ့အင်ဖြူတော်နဲ့နိုင်ငံခြားရေးဌာနကတော့ညင်နေသေးပါပဲ။မြောက်ကိုရီးယားရေးမှာခေါင်းဆောင်မှုပြပြီးလှုပ်ဆောင်မှုအမေရိကန်ကတရုတ်ကိုပြားပေးနေပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်ပုံရိပ်ဟမ်းမင်းကြီးကဘင်္ဂလားဒေ့ရှ်ကိုချီးကျူးပြောဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။အခုမနက်ခင်းနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ချင်းပြစ်ဒုံးကျည်ဆန်းသက်နေတာကိုတန်ခတ်အရေးယူရေးမှာတရုတ်အစိုးရအနေနဲ့ခေါင်းဆောင်မှုပြပြီးပါဝင်လာစေရေးအမေရိကန်ကတရုတ်ကိုဖိအားပေးနေပါတယ်
။ We believe he has an opportunity to do the right thing for the benefit of all countries.
ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးရဲ့ပြောကြားချက်နဲ့တူနာဆင်ကြရမှာပါ။ဘင်္ဂလားဒေ့ရှ်ရောက်မြန်မာဒုက္ခသည်တွေပြန်ပို့ရေးဆိုရင်မကင်းဖြစ်နေကြတာ၊ဘူသီရောင်နဲ့မောင်းတော့မှစိတ်ကြဆွေးပြတသန်းကျော်ဖမ်းမိကြတာနဲ့ဖားကန်မှာကြောက်စိမ့်တူတာကြောင့်ဒေသခံတွေနစ်နာရတဲ့ကုမ္ပဏီတွေကိုအေးအေးမယူတဲ့အတွက်အစိုးရဌာနတွေကိုစံတာပြကြတဲ့သတင်းလွှာတွေကိုနာဆင်ကြရမှာပါ။အခုရင်ဆုံးတော့ဒီဇင်ဘာလ1ရက်နေ့တောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နေရာမှာလက်ရှိ CIA ညွှန်ကြားရေးမှူး Mike Pompeo နဲ့လာမယ့်သတင်းပတ်တွေအတွင်းသမ္မတ Donald Trump ကအစာထိုးခန့်ထားခြင်းနဲ့ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အင်ဖြူတော်ပြောခွင့်ရ Sarah Huckabee Sanders ကတော့အဲ့ဒီသတင်းတွေကိုအရေးမပါသလိုဖော်ပြဖို့ကြိုးစားတဲ့အနေနဲ့သမ္မတကသာတယောက်ယောက်ပေါ်ယုံကြည်ကိုးစားမှုမရှိတော့ဘူးဆိုရင်သူတို့ရှိနေတဲ့ယာရုမှာဆက်ရှိတော့မှာမဟုတ်ပါဘူးလို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။နိုင်ငံသားရေးဌာနပြောခွင့်ရ Heather Nauert ကလည်းဝင်းကြီးတယ်လာဆန်ဟာသူ့ယာရုမှာဆက်ရှိနေပြီးစီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြရင်ဥရောပကိုခီးသွားမှာဖြစ်တယ်လို့ပြောပါရယ်။သမ္မတ Trump နဲ့ဝင်းကြီးတယ်လာဆန်တို့အကြားဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်အတွင်းအဆင်မပြေဖြစ်လာတယ်လို့အမည်မဖော်တဲ့အင်ဖြူတော်အကြီးတန်းတာဝန်ရှိသူတွေကိုကူကားပြီးသတင်းဌာနအများပြားကပြောကြတာပါ။သမ္မတကသူနဲ့ဆက်ဆံရေးပိုကောင်းတဲ့ CIA အကြီးအကဲကိုနိုင်ငံခြားရေးဝန်ကြီးဖြစ်အစားထိုးခန့်ထားခြင်းနေတယ်လို့လည်းဆိုပါရယ်။နိုင်ငံတော်လုံခြုံရေးကိစ္စရပ်တွေမှာသမ္မတရဲ့အခိုင်အမာမဟာမိတ်တူဖြစ်သူအာကန်ဆိုပြည်နယ်ထက်လွတ်တော်မှ Tom Cotton ကို CIA ကြီးကဖြစ် Mr. Pompeo နေရာမှာခန့်ထားမယ်လို့လည်းသတင်းတွေထွက်နေတာပါ။နိုင်ငံတော်လုံခြုံရေးဆိုင်ရာသမ္မတ Trump ရဲ့ထိတ်တန့်အကြံပေးအဖွဲ့ကိုအပြောင်းအလဲလုပ်ဖို့စဉ်းစားနေတာလအတော်ကြာနေပြီလို့အမေရိကန်သတင်းဌာနအများပြားကပြောကြပေမဲ့သမ္မတကဆုံးဖြတ်ချက်ချပြီးပြီလားဆိုတာကိုတော့မရှင်းသေးပါဘူး။
မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုနိုဝင်ဘာလ28ရက်နေ့မှာစမ်းသပ်ပြင်လွှတ်လိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့အရင်းနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်။ဗုဒ္ဓဘုနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးပွဲမှာလည်းတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုတွေဖြတ်တောက်ပေးဖို့အမေရိကန်ကတောင်းဆိုခဲ့ပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့တရုတ်အစိုးရကအမိန့်ထုတ်ပြန်ထားပြီးဖြစ်တယ်လို့တရုတ်ကုမ္ပဏီအနေနဲ့လည်းကိုရီးယားကအလုတ်သမားအစ်စ်တွေထပ်မငားတော့ဘူးနဲ့ရှိပြီးသားအလုတ်သမားတွေကလည်းတက်တန်းထတ်တိုးမပေးတော့ဘူးညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကတော့နောက်ပိုင်းသတင်းထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင
်အစွန်ရောက်အမျိုးသားရေးဝါဒီလက်ရဇွန်ပြည်တိချောက်အုပ်စုတစုရဲ့မွတ်စလင်စန့်ကျင်ရေးဗီဒီယိုတွေကိုသမ္မတဒေါ်နယ်ထရမ့်က Twitter မှာထပ်ပြီးဖြန့်ခဲ့တာဟာမှားယွင်းတယ်လို့ပြည်ထောင်စုကြီးချုပ်ထရီဇာမေကကြာသပတေးနေ့မှာပြောလိုက်ပါတယ်အဲ့ဒီဗီဒီယိုတွေဟာအမုန်းတရားဖြန့်တာတွေဖြစ်တယ်လို့လည်းဝန်ကြီးချုပ်မေကပြောပါတယ်အတူတကွာလောက်ကင်ဆောင်ရွက်နေတယ်ဆိုတာကြောင့်တော့အမေရိကန်ပြည်ထောင်စုအမားလုတ်ခဲ့တယ်လို့မိမိတို့ယူဆတာကိုမပြောမဆိုရဲဘူးသူတို့ကိုရှင်းရှင်းမပြောရဲဘူးဆိုတဲ့အတိပယ်မသက်ရောက်ကြောင်းဂျော်ဒန်နိုင်ငံအမန်မြို့တော်ခီးစဉ်တစ်ခုအတွင်းဝန်ကြီးချုပ်အမေကပြောပါတယ် Britain First အဖွဲ့ Twitter ပေါ်မှာတင်ထားတာကိုထပ်ပြီးဖြန့်တာဟာမှားယွင်းတဲ့အလုပ်ဖြစ်တယ်ဆိုတာကျွန်မရှင်းရှင်းပဲပြောပါတယ်လို့ဝန်ကြီးချုပ်အမေကပြောပါတယ်ဂျိုင်းထောင်နဲ့ Dutch လူငယ်လေးတယောက်ကိုမွတ်စလင်ရွှေ့ပြောင်းနေထိုင်သူလို့ဆိုသူတယောက်ကရိုက်နှက်နေတယ်ဆိုတာကိုရိုက်ယူထားတဲ့ဗီဒီယို Virgin Mary ရုပ်တုကိုမွတ်စလင်တယောက်ကဖျက်ဆီးနေတယ်ဆိုတာကိုရိုက်ယူထားတဲ့ဗီဒီယိုနဲ့ဆယ်ကျော်သက်ရွယ်လူငယ်တအူးကိုအစ္စလမ်ဘွားဒီလူရဲငါတအုပ်လို့ဆိုသူတွေကခေါင်းမိုးပေါ်ကတွန်းချပြီးရိုက်သက်ပစ်နေတယ်ဆိုတာကိုရိုက်ယူထားတဲ့အတီးပြုလို့မရတဲ့ဗီဒီယိုတွေကိုသမ္မတ Trump က Twitter ပေါ်မှာပြန်ဖြန့်နေတာပါဗ ီတဲ့နိုင်ငံမှာမွတ်စလင်တွေရွှေ့ပြောင်းခြေစိုက်နေထိုင်တဲ့အပေါ်ဗြိတိရှ်ခရစ်ယာန်လူအဖွဲ့အစည်းကိုပြည်ပမိစ္ဆာဒိဋ္ဌိတွေတိမ့်ပိုက်တဲ့အခြေအနေတစ်ခုအဖြစ် Britain First အုပ်စုကသတ်မှတ်တာပါဒီအုပ်စုဟာယဉ်ကျေးတဲ့ဗြိတိရှ်အစင်အလာနဲ့ဆန့်ကျင်နေတယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောပါတယ်
ပါကစ္စတန်နိုင်ငံဟာအစိုးရအကြမ်းဖက်အဖွဲ့အစည်းတွေကိုလက်ခံပြီးထောက်ပံ့ပေးနေတယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ဆွဆွဲချက်ဟာမှန်ကန်မှုမရှိကြောင်းပါကစ္စတန်အစိုးရကချက်ချင်းပဲတုံ့ပြန်ပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်မှုရဖို့အမေရိကန်စစ်တပ်ကအောင်မြင်အောင်မဆောင်ရွက်နိုင်တာတာလီဘန်တွေပေါ်ရှုံးနေတာစတာတွေအတွက်ပါကစ္စတန်နိုင်ငံကသာကြားကနေဒဏ်ခံနေရတာဖြစ်တယ်လို့ဆိုပါတယ်။ဩဂုတ်လကသမ္မတဒေါ်နယ်ထရန့်ကြေညာခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအပေါ်အမေရိကန်ရဲ့မဟာဗျူဟာအစ်စ်နဲ့ပတ်သက်လို့ပါကစ္စတန်နဲ့အမေရိကန်နှစ်နိုင်ငံကြားမတူညီတဲ့သဘောထားအမြင်တွေရှိနေကြောင်းပါကစ္စတန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရမိုဟာမက်ဖာဆယ်ကမနေ့ကြာသပတေးနေ့ကပြောကြားခဲ့ပါတယ်။နေတိုးမဟာမိတ်ထဲမှာအဖွဲ့ဝင်မဟုတ်တဲ့ပါကစ္စတန်နိုင်ငံကိုဒေသရင်းအကြမ်းဖက်သမားတွေနှိမ်နင်းရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီတဲ့ပံ့ပိုးမှုကိုပါကစ္စတန်ကလက်ခံပြီးတော့အာဖဂန်နစ္စတန်နိုင်ငံနဲ့အဲ့ဒီမှာရှိတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေကိုပြန်ပြီးတိုက်ခိုက်နိုင်ဖို့တာလီဘန်နဲ့ဟခါနီအကြမ်းဖက်အုပ်စုတွေကိုပါကစ္စတန်ကထောက်ပံ့နေတယ်ဆိုပြီးအမေရိကန်ကဆွဆွဲထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမကြာခင်ရက်ပိုင်းမှာပါကစ္စတန်နိုင်ငံကိုတွားရောက်ပြီးနှစ်နိုင်ငံသဘောထားဆက်လက်ဆွေးနွေးဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်ကာကွယ်ရေးဝန်ကြီးဟာဒီဇင်ဘာလ3ရက်နေ့မှာပါကစ္စတန်နိုင်ငံကိုရောက်ရှိလာမှာဖြစ်တယ်လို့ဆိုပေမဲ့ပင်တဂွန်စစ်ဌာနချုပ်ကတော့အတည်ပြုထားခြင်းမရှိသေးပါဘူးရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြောင်နေမင်းတစ်ဖက်တည်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရိုင်းမင်းကြီးဖရန်စစ်ကတီတူပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့မှာရောက်သွားပြီးတဲ့နောက်ပုံရိုင်းမင်းကြီးဖရန်စစ်ကအဲ့ဒီလိုမိန့်ကြားပြောဆိုတာပ
ါ။
အကြတဲ့ကင်လာတွေအတွင်းဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ဒေတာတစ်ခုဖြစ်တဲ့ရေရောကူညီမှုနဲ့သွေးဆီးညီညွတ်မှုတို့ကိုရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားစာနာမှုအကူအညီပေးတာမှာအထင်ရှားတွေ့ထားရပါတယ်။ဒုက္ခသည်တွေကိုယာယီနေထိုင်ဖို့နေရာနဲ့ဘဝအတွက်အခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးထားပါတယ်လို့ပိုယမ်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့မိန့်ကြားသွားတာပါ။အခုဘင်္ဂလားဒေ့ရှ်မှာပြောတဲ့မိန့်ကြားချက်ထဲမှာလည်းမြန်မာပြည်ခီးစဉ်အတွင်းမိန့်ကြားခဲ့တာတွေလို့ပဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုပုံရမ်းမင်းကြီးကသုံးနှုန်းပြောဆိုသွားတာမရှိပါဘူး။အဲဒီအစားရခိုင်ပြည်နယ်ကဒုက္ခသည်တွေလို့ပဲသုံးနှုန်းမိန့်ကြားသွားတာပါ။ဒုက္ခသည်အကြက်တဲကိုရင်ဆိုင်တာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးရဖို့လဲပုံရမ်းမင်းကနိုင်ငံတကာကိုတောင်းဆိုသွားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုပုံရမ်းမင်းကသုံးနှုန်းပြောဆိုသွားတာမရှိပေမဲ့လည်းမြန်မာနိုင်ငံမှာတော့မိန့်ကြားခဲ့တဲ့တရားမျှတမှုလူအခွင့်အရေးနဲ့လေးစားသမှုရှိကြဖို့ပုံရမ်းမင်းရဲ့နှိုးဆော်ချက်ဟာရိုဟင်ဂျာတွေနဲ့လည်းအကျိုးဝင်တယ်လို့လူအတော်များများကမြင်ကြပါဗျ
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရမ်းမင်းကြီးဖရန်စစ်မနေ့ကရောက်ရှိချိန်မှာပဲနေဆက်ကကူတာပလောင်စခန်းကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပါပြီ။သုံးရကြဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းပုံရံဟမင်းကြီးဖရန်စစ်အနေနဲ့နေဆက်ဒုက္ခသည်စခန်းတွေစီသွားဖို့အစီအစဉ်မရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကာမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာအရောက်ပံ့ပိုးပေးနိုင်ဖို့လမ်းပန်းသွားလာရေးအတွက်ပါယာယီလမ်းတံတားတွေကိုစောက်လုပ်ပေးနေကြောင်း WFP ပြောခွင့်ရအမျိုးသမီး Shelley Tan Krell ကပြောပါတယ်
We are trying to do is make sure that we have the access to reach all of those people.
သူပြောသွားတာကတော့စာနဲ့ရိတ်ခါလိုအပ်နေတဲ့ဒုက္ခသည်တွေအားလုံးရှိရကိုအရောက်ပို့ပေးနိုင်ဖို့ကျမတို့စူးစမ်းဆောင်ရွက်နေရမှာလမ်းတွေပြုကျင်တာတရားတစ်ခုတိဆောက်ပေးတာမျိုးတောင်ရှိနေပါတယ်။အသွားလာကောင်းမွန်အောင်လှုပ်ချင်းအဖြစ်ဒုက္ခသည်တွေစီရိတ်ခါတွေဆေးဝါးတွေနဲ့ရေတန့်တွေကိုအရောက်ပို့နိုင်မှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်အမျိုးသမီးတွေနဲ့ကလေးအများစုဟာလမ်းတစ်လျှောက်အစာအာဟာရပြတ်လပ်ခဲကြတာဖြစ်ပါတယ်။ WFP ရဲ့စစ်တမ်းကောက်ယူချက်အရ ကုတပလောင်စခန်းမှာရိုဟင်ဂျာကလေးလေးဦးမှာတဦးဟာအာဟာရပြက်လက်မှုဒဏ်ကိုခံစားနေရတယ်လို့ဆိုပါတယ်ရှင
်။စီးရီးယားနိုင်ငံရကာမျိုးကို IS သွေးကြောတွေလက်ထက်ကနေပြန်သိမ်းယူတာမှာပံ့ပိုးကူညီခဲ့တဲ့ American Marine တပ်ဖွဲ့ဝင်400ကျော်စီးရီးယားနိုင်ငံကနေပြန်ထွက်ခွာပြီလို့ IS အဖွဲ့ကိုတိုက်ခိုက်နေတဲ့ American ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောပါတယ်။တိုက်ခိုက်ရေးတပ်ဖွဲ့ဝင်ရေတွက်ကိုရှောက်ချနေပြီမဲ့လူညုံရေးထင်းသိမ်းတာမှာစီးရီးယားနဲ့အီရတ်လက်တွဲပေါ်တွေကိုဆက်ပြီးကူညီပံ့ပိုးပေးနေပါတယ်လို့ American ဘုံမှုချုပ် Jonathan Broger ကညွန်ပေါင်းအဖွဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ ISIS လက်ကျန်တွေကိုနှိမ်နင်းဖို့ ISIS အဖွဲ့ပြန်ကောင်းထောင်လာမယ်အရေးတားဆီးဖို့ ISIS အဖွဲ့ကနဒါဒိမ့်ပိုက်အုပ်ချုပ်ချိန်တွင်ခံစားခဲ့ရတဲ့ဆူရောက်မှုတွေကနေပြန်လည်နလန်ထူရေးဒေသခံတွေကိုကူညီတာမှာနိုင်ငံတကာအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်အခြေအနေတွေဖန်တီးပေးဖို့ကျန်တဲ့တပ်ဖွဲ့ဝင်တွေဟာလက်တွဲပေါ်တပ်ဖွဲ့ဝင်တွေကိုကူညီလှုပ်ဆောင်ပေးသွားမယ်လို့လည်းဘူမူးချုပ်ဘရာဂါကပြောပါတယ်
။ Syria နိုင်ငံမြို့တော် Damascus ရဲ့စင်ကြေပုံကောက်တာအရှိပိုင်းမှာပြင်းပြင်းထန်ထန်ဒဏ်ရာရသူတွေနဲ့နာမကျန်းဖြစ်နေသူပေါင်းရာနဲ့ချီပြီးပိတ်မိနေကြောင်းကုလသမဂ္ဂအစိုးရအသံတမန်တွေကတတိပေးပြောကြားခဲ့ပါတယ်။ကောက်တာအရှိပိုင်းမှာကုလသမဂ္ဂအနေနဲ့အရေးပေါ်ဆေးဝါးကုသပေးဖို့ Syria အစိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာနှစ်လကြာမြင့်သွားပြီဖြစ်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Sean Eagleland ကပြောပါရယ်အရေးပေါ်ကုသဖို့လိုနေတဲ့လူနာပေါင်း900နီးပါးအထိရှိသွားပြီလို့လည်းသူကဆိုပါရယ်2013ခုနှစ်ကတည်းကသမ္မတ Bashar al-Assad အစိုးရတပ်တွေဟာကောက်တာအရှိပိုင်းကိုဝိုင်းရံပိတ်ဆို့ထားတဲ့အတွက်အရက်သား၄သိန်းလောက်အဲ့ဒီအချိန်လေးကပိတ်မိနေတာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းနဲ့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံတွင်းမှုချုပ်ဟောင်းဆူရင်ပစ်ဆူဝမ်ကွယ်လွန်သွားပါပြီ။သူဟာအသက်68နှစ်အရွယ်မှာရုတ်တရက်နှလုံးရောဂါခံစားရပြီးကြာသပတေးနေ့ကထိုင်းနိုင်ငံမှာကွယ်လွန်သွားတယ်လို့ထိုင်းဒီမိုကရက်ပါတီကပြောပါတယ်။မစ္စတာဆူရင်ဟာဒီမိုကရက်ပါတီရဲ့လွှတ်တော်အမဟောင်းတူလည်းဖြစ်ပြီးဒီမိုကရက်ပါတီဦးဆောင်တဲ့အစိုးရလက်ထက်1990ပြည့်နှောင်းပိုင်းနှစ်တွေမှာထိုင်းနိုင်ငံရဲ့ဝန်ကြီးလုပ်ခဲ့သူပါ။ဒါအပြင်2008ခုနှစ်ကနေ2012ခုနှစ်အထိအာဆီယံတွင်းမှုချုပ်တာဝန်ထမ်းဆောင်ခဲ့ပြီးကုလသမဂ္ဂတွင်းမှုချုပ်နေရာအတွဲစဉ်စားခံရတဲ့အထက်မှာလည်းပါခဲ့မှုပါတယ်ခင်ဗျာ
။ဒီဇင်ဘာလ1ရက်တာကြနေမနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်ရင်ချင်းနိုင်လို့ကြေညာပေးသွားတာပါရှင်။အခုဇက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံတကာသတင်းလွှာနဲ့အရင်ဆုံးစမှာပါ။မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုနိုဝင်ဘာလ28ရက်နေ့မှာစမ်းသပ်ပစ်လွတ်လိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပုံမှုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်။ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးပွဲမှာလည်းတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုတွေဖြတ်တောက်ပေးဖို့အမေရိကန်ကတောင်းဆိုခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက် Bill Ike ဗီဂျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကနောက်ဆုံးနဲ့အဆင့်အမြင့်ဆုံးဒုံးကျည်စမ်းသပ်ပစ်လွတ်မှုပြုလုပ်လိုက်ပြီးတဲ့နောက်တရုတ်နိုင်ငံကအခုချိန်ထိလှုပ်ဆောင်ဖို့ဝင်လင်းနေတဲ့မြောက်ကိုရီးယားကိုရေနံတင်ပို့မှုဖြတ်တောက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်တို့ဘက်ကအဲ့ဒီလိုလှုပ်ဆောင်ဖို့ဝင်လင်းနေတဲ့လက္ခဏာတွေပြသနေစေဖြစ်ပေမဲ့အဲ့ဒီလိုလှုပ်ဆောင်ဖို့အတွက်သူတို့အနေနဲ့အလေးနဲ့ထားစဉ်းစားဖို့လိုတဲ့ကိစ္စဖြစ်တယ်လို့လစ်လာသူတွေကသုံးသပ်ကြပါတယ်။ဆောင်းတောင်ဟာကာနေဂီဆွီဟောင်ဌာနကကမ္ဘာ policy ဆိုင်ရာသုတေသီဖြစ်ပါတယ်။သူကလက်ရှိဖြစ်ပေါ်နေတဲ့မြောက်ကိုရီးယားအခြေအနေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။
中美肯定都会进一步加强对朝鲜的经济制裁，这是毫无避免的，也是朝鲜这个理所应得的。
苗国里亚国，美国那调那个那个西伯利亚被说也有目的，不比着顶着了嘛？噶罗对家话嘞，但哈上来路没下来呢？给啥吧？啊，就这边花上15冬季三单木个，美国那那个那个台湾宝马青草木线，面多子的对苗国里亚里呢也有看台吧嘞？
ပိတ်ဆို့ရည်ရည်မှုတွေနောက်ထပ်ချမှတ်ဖို့လဲနေရာတိတ်မရှိတော့ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့တရုတ်အစိုးရကအမိန့်ထုတ်ပြန်ထားပြီးဖြစ်တယ်လို့တရုတ်ကုမ္ပဏီတွေအနေနဲ့လဲမြောက်ကိုရီးယားကအလုပ်သမားအသစ်တွေထပ်မငားတော့ဘူးနဲ့ရှိပြီးသားအလုပ်သမားတွေကိုလဲအလုပ်လုပ်ခွင့်တက်တန်းထပ်တိုးမပေးတော့ဘူးညွှန်ကြားချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။မြောက်ကိုရီးယားကိုရင်းနှီးတင်ပို့မှုဟာတရုတ်အစိုးရကအထူးသတိထားပြီးကင်တွယ်ဆောင်ရွက်နေတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့လဲဒီမေကွန်အပေါ်တရုတ်အစိုးရအနေနဲ့သတိထားစဉ်းစားဖို့လိုအပ်ကြောင်းပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမောက်ခဂျာကွင်ခေါင်းကပြောပါတယ်
။完全切断这个石油供应的话，那么可能会这个引发这个朝鲜内部经济上。
ဒီနံတင်မမှုကိုရုတ်တရက်ပြပိုင်ဖျက်တော့လိုက်မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံတွင်ပုံမကြီးမားတဲ့စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံရေးကမတည်ငြိမ်ကြောင်ဖြစ်လာနိုင်ပါတယ်။ဒါ
တိုင်းပြည်အတွင်းမတည်ငြိမ်မှုတွေဖြစ်သွားနိုင်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လာရင်တရုတ်ဘက်ကပထမဦးဆုံးစဉ်းစားတဲ့အချက်ကနျူကလ িয়ার လက်နက်တိစောက်တဲ့ကိစ္စဖြစ်ပါတယ်။ဒုတိယစဉ်းစားတဲ့အချက်ကတော့ကိုရီးယားကျွမ်းဆက်မှာစစ်ပွဲတွေဖြစ်ပေါ်နိုင်တဲ့ဘက်ကိုဦးတည်စေမဲ့တည်မငြိမ်မှုတွေမဖြစ်လာရအောင်ဘယ်လိုဆောင်ရှားနိုင်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။ဗု
ချလိုက်ပါတယ
် We believe he has an opportunity to do the right thing for the benefit of all countries. China must show leadership and follow through.
နိုင်ငံအလုံးအတွက်အကျိုးပြုတုံးစေဖို့မန်ကန်နဲ့လမ်းကြောင်းကိုရွေးချယ်ပြီးလှုပ်ဆောင်မှုသမ္မတရှီချင်းဖင်ထံမှအခွင့်အရေးရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့ကောင်းဆောင်မှုကိုပြသပြီးလက်တွေ့လှုပ်ပြဖို့လိုပါတယ်။တရုတ်နိုင်ငံအနေနဲ့ဒီကိစ္စကိုသူတယောက်ထဲလုံးမလား။ဒါမှမဟုတ်ဒီရင်နံတင်ပို့မှုကိစ္စကိုကျမတို့ကကျမတို့ဆုံးဖြတ်ပြီးတော့လှုပ်ဆောင်ရမလားဆိုတာပါပဲ
။တရုတ်နိုင်ငံကြီးဌာနကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအရေးမှာပါဝင်သူအလုံးတွဲဆုံဆွေးနွေးရေးစပွားဝိုင်းထံပြန်ရောက်လာရေးကိစ္စကိုအာယုံဆိုင်လှုပ်ဆောင်နေကြောင်းကြာတာပရိနေကပြောပါတယ်။ပြုံးနေကအနေနဲ့အဲ့ဒီရီမန်းချက်ကိုအောင်မြင်နိုင်အောင်အတက်နိုင်ဆုံးစူးစမ်းလှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလည်းအပြည့်အဝလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းပြုံးနေကကြားရေးဌာနပြောခွင့်ရဂန်ရှောင်းကပြောပါတယ
်။与此同时，中方会全面完整。
မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေအားလုံးကိုနိုင်ငံတကာကလှုပ်ဆောင်ရမယ့်တာဝန်ဝတ္တရားတွေနဲ့ညီပြုံးနိုင်ငံအနေနဲ့အသေးအချာအပြည့်အဝလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒါပေမဲ့အခုနောက်ဆုံးမြောက်ကိုရီးယားကပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပစ်လုံမှုနဲ့ပတ်သက်လို့တရုတ်သတင်းမီဒီယာတွေထဲမှာအမေရိကန်ကိုအပြစ်တင်တဲ့ပုံစံမျိုးအစိုးရရဲ့ရည်တည်ချက်နဲ့ဆန့်ကျင်ပြီးရေးသားထားကြပါတယ်။သမ္မတထရမ့်အစိုးရကမြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံစည်းရုံးနဲ့ထည့်သွင်းလိုက်တဲ့အတွက်အခုနောက်ဆုံးဒုံးကျည်စမ်းသပ်ပစ်လုံမှုကိုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအစိုးရပိုင်း China Daily သတင်းစာရဲ့ Editor အပေါ်မှာရေးသားထားပါတယ်။တဦးနဲ့တဦးရန်ဆောင်နေကြတဲ့မြောက်ကိုရီးယားနဲ့အမေရိကန်ကခေါင်းဆောင်နှစ်ဦးတို့အနေနဲ့စိတ်အေးအေးထားကြဖို့ဒီအစိုးရကလိုလားနေတာမှာဒါအပြင်မြောက်ကိုရီးယားအရေးတွေးဆဆွေးနွေးမှုလှုပ်ဆောင်နိုင်မယ့်အခွင့်အရေးဟာလဲသမ္မတထရမ့်အစိုးရကြောင့်လက်လွတ်ဆုံးရှုံးသွားရပြီလို့ယူဆပြီးတရုတ်တို့ကအမေရိကန်ပေါ်အမျက်ထွက်နေတယ်လို့လည်းအဲ့ဒီသတင်းစာမှာရေးသားထားပါတယ်ဒီကိစ္စကိုအနီးကစောင့်ကြည့်နေတဲ့ပညာရှင်တချို့ကလည်းဘယ်လိုပဲဖြစ်ဖြစ်မြောက်ကိုရီးယားအပေါ်ပုံမတင်ကျပ်တဲ့ပိတ်ဆို့အရေးယူမှုတွေထပ်မံချမှတ်ဖို့အချိန်တန်နေပြီလို့သုံးသပ်ကြပါတယ်ကျောင်းနဲ့အမေရိကန်တို့အနေနဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ရေးကိစ္စမှာတည်းမဟုတ်ပဲတခြားအကြောင်းအရာအတော်များများအတွေ့ပူးပေါင်းဆောင်ရွက်နိုင်မယ့်နိလန့်တွေကိုရှာဖွေလှုပ်ဆောင်ကြရမှာဖြစ်ကြောင်းပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခကြားချင်းကောက်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနှာစင်ကြရပါတော့မယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကတကြောပြန်ပြိပက္ခတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပေမဲ့လည်းစိတ်ချလက်ချပြန်နိုင်ဖို့အတွက်ဒုက္ခသည်တွေသာမကလူခွင့်ရေးလှုပ်ရှားသူတွေအကူအညီပေးရေးအဖွဲ့အစည်းတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်ထွက်ပြေးနေကြရတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ6သိန်းကျော်ရဲ့ကံကြမ္မာနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတဲ့အကြောင်း VOA သတင်းတောက် Steve Sanford ရဲ့သတင်းဆောင်ပါကိုအခြေခံပြီးမခင်ဖြူထွေးကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဆွေးနွေးနေကြပေမဲ့လက်တွေ့မှာကတော့ဒီလိုပြန်နိုင်ဖို့မျှော်လင့်ချက်တွေကအားနည်းနေဆဲဖြစ်ပါတယ်။လူခွင့်ရေလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဒုက္ခသည်တွေနေရပြန်ရေးဆွေးနွေးမှုတွေဟာနိုင်ငံတကာရဲ့ဖြစ်တည်ဝေဖန်မှုတွေလျော့ပါဖို့ကြိုးပမ်းတဲ့လှုပ်ရက်တစ်ခုအဖြစ်မြင်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တို့ဖြစ်တဲ့နာစီယာဟူဆာကတော့ဘေးရနေရခင်းခင်းနဲ့နေနိုင်မှသာနေရပြန်မယ်လို့ပြောပါတယ်
။ဒါရယ်ရှင်သူ
ကျွန်တော်တို့ကိုဆက်ပြီးနှိမ့်ဆက်ညှင်းပန်းတာမလို့တော့ပဲလုံလုံညုံညုံနေခွင့်ရမယ်ဆိုရင်တော့မြန်မာပြည်ကိုပြန်မှာပါ။ကျွန်တော်တို့လူမျိုးကိုသူတို့ကအတိအမှတ်လည်းမပြုကြပါဘူး။
မြန်မာအစိုးရကတော့ဒီရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့သူတွေဟုတ်မဟုတ်ဆိုတာကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပေမဲ့အသက်လူထွက်ပြေးကြရတဲ့ဒုက္ခသည်တွေအတွက်အထောက်အထားပြသနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်။1982ခုနှစ်နိုင်ငံသားအုပ်ပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်တရားဝင်အသိမှတ်ပြုလက်ခံမှထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေအဖြစ်အသိမှတ်ပြုကပ်ပြားတွေထုတ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအကြားနေရပြန်ဖို့တဲ့အစီအစဉ်မှာစစ်စစ်ရေးလုပ်ငန်းတွေကိုဘယ်လိုလုပ်ကိုင်သွားမလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ရွှေပြောင်းချေချသူများအကူအညီပေးရေးအစီအစဉ် MAP အဖွဲ့က Brand Press ကတော့မြန်မာနိုင်ငံဟာမြေယာပိုင်ဆိုင်မှုအပါအဝင်လူနည်းစုတွေရဲ့အခွင့်အရေးတွေကိုညှင်းပယ်လေးရှိတယ်လို့ဆိုပါတယ
် Part of the strategy by the Burmese military government in the past
အမြင့်မြတ်ဆေးအစိုးရတွေလက်ထက်ကမဟာဗျူဟာတွေကစိတ်ပိုင်းတစ်ခုဖြစ်လူတွေကိုနေရက်ကနေဖယ်ရှားပြီးလူနည်းစုတွေနေခဲ့တဲ့နယ်မြေတွေမှာလူများစုမြန်မာတွေကနေရာယူနိုင်အောင်သူတို့လူမျိုးတွေနဲ့အစားထိုးလေးရှိပါတယ်။
ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြရသူဒုက္ခသည်အရေအတွက်ဟာ60ကျော်အထိရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီထဲက60ရာခိုင်နှုန်းဟာကလိငယ်တွေဖြစ်တယ်လို့လဲဆိုပါရယ်။ဒီကလိငယ်တွေအနေနဲ့သူတို့ကြုံတွေ့ရတဲ့စိတ်ဓာတ်ရာတွေကိုခန်းစားနေရဆဲပဲလို့ကုလသမဂ္ဂကလိငယ်များရန်ပုံငွေအဖွဲ့ UNICEF ဆက်သွယ်ရေးဌာနအကြီးအကဲဂျင်းဂျက်ဆိုင်မွန်ကပြောပါရယ်။
The majority of kids who have come across are very much affected to what they've been through.
ဒီကိုရောက်နေတဲ့ကလေးများစုကသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အကျိုးဆက်ကိုခံစားနေရပါတယ်။အချို့ဆိုရင်စိတ်ဓာတ်ရီခံစားနေရတာပါ။သူတို့အခြေအနေဘယ်လောက်ဆိုးတယ်လဲဆိုတာကလေးတွေနဲ့စကားပြောကြည့်ရင်သိခဲ့ရတာပါ။သူတို့ဆွဲထားတဲ့ပုံတွေကိုကြည့်လိုက်ရင်ကလေးတွေဘာတွေတွေ့မြင်ခဲ့တယ်လဲဆိုတာတွေလည်းသိခဲ့ရပါတယ်။
ဒါကြောင့်ကလေးတွေကိုကောင်းကောင်းဆောက်ရှောက်ပေးဖို့လိုပါတယ်။အခုလက်ရှိအချိန်တစ်ခုတည်းအတွက်တည်းမဟုတ်ဘဲအနာဂတ်အတွက်လည်းလှုပ်ပေးဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်မှာတကြွပြန်ပြိပက္ခတွေဖြစ်ပွားခဲ့တာသုံးလလောက်ရှိလာချိန်မှာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဆွေးနွေးမှုတွေစတင်နေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့ကြဒုက္ခသည်တွေထွက်ပြေးနေဆဲပဲဆိုတဲ့သ
ရစ်နယ်စပ်မှာမူရစ်ဆေးဝါးတွေဖမ်းဆီးမိတဲ့အကြောင်းပါ။ရခိုင်ပြည်နယ်အတွင်းကဘင်္ဂလားဒေ့ရှ်နဲ့နယ်မြေချင်းထိစပ်နေတဲ့ဘူးဒီတော်မောင်းတော်မျိုးတွေမှာနိုဝင်ဘာလ29ရက်နေ့ကစိတ်ကြွဆေးပြားတသန်းကျော်ဖမ်းဆီးမိခဲ့တဲ့အကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဖမ်းဆီးမိသူတွေဟာအဓိကတရားခံတွေမဟုတ်တဲ့အတွက်မူရစ်ဆေးသက်ဆောင်လာတဲ့လမ်းကြောင်းတွေကိုမဖော်ထုတ်နိုင်သေးပဲဖြစ်နေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်မြို့တွေမှာနိုဝင်ဘာလ29ရက်နေ့တနေ့တည်းမှာပဲစိတ်ကြွဆီးတွေအများအပြားဖမ်းဆီးမိခဲ့တာပါမောင်တော်မြို့မှာတော့စိတ်ကြွဆီးပေါင်း6သိန်းကျော်ဖမ်းဆီးမိခဲ့တာပါတရားခံဖြစ်ဖမ်းမိသူတွေဟာအသက်16နှစ်အသက်18နှစ်နဲ့19နှစ်အရွယ်လူငယ်တွေဖြစ်ပြီးသူတို့တွေဟာစိတ်ကြွဆီးတွေကိုတယ်ဆောင်ပေးလာသူတွေဖြစ်ကြပါတယ်မူရစ်ဆေးဝါးတွေကိုအငူမော်မောင်တော်ကာလန်တိုင်းတယ်ဆောင်ပြီးမောင်တော်မြို့နယ်ဇူလကျေးရွာကိုပို့ဆောင်မယ်ဆိုတဲ့သတင်းရတဲ့အတွက်အာဏာပိုင်တွေကစောင့်ဆိုင်ပြီးတော့ဖမ်းဆီးခဲ့ရမှာဇူလကျေးရွာအနီးမှာပဲဖမ်းမိခဲ့တာပါဘူးတီတောင်ဘက်မှာတော့စိတ်ကြွစီ3သိန်းကျော်ဖမ်းမိတဲ့အတွက်ဘူးတီတောင်နဲ့မောင်တော်မှာတနေ့တည်းနဲ့စိတ်ကြွစီပေါင်းတသန်း2သိန်းကျော်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ဘူးတီတောင်မြို့နယ်မြို့မရဲစခန်းရဲ့စခန်းမှုဒူရဲမှုတောင်းကျွယ်ကတော့ဘူးတီတောင်ဘက်ကဖမ်းမိတဲ့မူရစ်ဆေးဝါးတွေအကြောင်းကိုပြောပြပါတယ
်ဘူးတီတောင်တသက်ပါဟိုတနေ့တည်းမိလို့ပေါင်းပြီးပြောတာနဲ့တူပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဘူးတီတောင်မှာတော့ဖမ်းမိတာဟုတ်ပါတယ
်အဲမူရစ်ဆေးဝါးပြာဆေးပြားက3သိန်းတော်တော်ရှောက်တော့ကျွန်တော်တရားခံတို့ဖမ်းဆီးဆီးနေပါလေ။ဒါသူတို့ကတော့တယောက်ကကရင်ပြည်နယ်ကဗျ။တယောက်ကတော့ရင်ကုန်က
အခုဆိုရင်ဘူးတီတောင်နဲ့မောင်တော်မြို့တွေမှာစိတ်ကြွဆီးတွေတန်းနေချီပြီးဖမ်းဆီးနေပြီမဲ့အဓိကတရားခံတွေဖမ်းမမိသေးတဲ့အတွက်ဒီမှုရေးသေးွားတွေဟာဘယ်နေရာတွေမှာထုတ်လုပ်နေသလဲ။ဘယ်ကိုပို့ဆောင်မလဲဆိုတာကိုစစ်ဆေးဖို့မလွယ်ကူသေးကြောင်းဖမ်းမိသူအများစုကတော့တဲဆောင်ပေးသူတွေကိုသာဖမ်းမိတာဖြစ်တယ်လို့လေဒူရဲမှုတောင်းကျွယ်ကပြောပါတယ
်အဲ့ဒါတော့သူအဓိကတရားခံတွေကထွက်ပြေးနေပြီးတော့ဒီဟိုဟာလေးပေါ့ကျွန်တော်တို့သူတို့ခိုင်းတဲ့နောက်ကကယ်ရီလုပ်ပေးတဲ့လူတော့ပဲဖမ်းမိနေတယ်အဲ့ဒါတော့အဓိကတရားခံမှုမိတော့မှာဟာဒါဘယ်တန်းကြောင့်ဝင်လာလဲသူတို့ဘယ်ကယူလဲဘယ်ကိုပို့မယ်ဆိုတာအပုံပေါ်မှာဟုတ်အဲဒါမဲ့သူတို့ကဒီဖမ်းနေဆိုကြတာနဲ့ထွက်ပြေးဆောင်သွားပြီလေသူကကျွန်တော်လက်ပြီးတော့သုံးနှန်းနေနေတယ်ဗျ
ရခိုင်ပြည်နယ်ဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ဘူးတီတောင်နယ်မောင်တော်မြို့တွေမှာ2016နဲ့2019ခုနှစ်ထဲမှာတော့စိတ်ကြွစီးတွေအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလဲရခိုင်ပြည်နယ်မောင်တော်မြို့ဝင်စစ်စေးရိတ်ဂိတ်နဲ့မြို့ထဲရဲကင်းလှည့်တိမ်မှာစိတ်ကြွစီးပြတသန်း4သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မောင်တော်မြို့နယ်ထဲမှာထောက်ပို့တရင်အမှတ်8နှစ်ရှိကတသား2ဦးတယ်ဆောင်လာတဲ့စိတ်ကြွစီးတသန်း8သိန်းကျော်ကိုလဲအောက်တိုဘာလ1ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းဖမ်းမိတဲ့စိတ်ကြွစီးပြ2သန်းနီးပါးဟာကာလတန်ဖိုးကျက်သိန်းပေါင်း4000နီးပါးတန်ဖိုးရှိပြီးအခုဖမ်းမိတဲ့စိတ်ကြွစီးတွေဟာလည်းကျက်သိန်းပေါင်း2000ကျော်လောက်တန်ဖိုးရှိတာပါ2019ခုနှစ်ထဲမှာဆိုရင်တော့ဘူးတီတောင်မြို့နယ်ထဲမှာအများဆုံးဖမ်းမိနေတာဖြစ်တယ်လို့လည်းဘူးတီတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ကချင်ပြည်နယ်ကြောက်စိတ်မြေကကန့်ကွက်ဆန္ဒပြမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတာပြောပြပေးပါဦးမယ်ကချင်ပြည်နယ်ဖားကံမြို့တွင်ကြောက်စိမ့်ကုမ္ပဏီတွေရဲ့လုပ်ပုံကိုင်မုံတွေကြောင့်ဒေသခံတွေရဲ့နေနာချက်တွေကိုအရေးမပြုပေးတဲ့အတွက်ဒီအစိုးရဌာနဆိုင်ရာယုံ၃ယုံကိုဒေသခံတောင်သူတွေစုပြီးတော့ဇန္ဒပြကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ကြောက်စိမ့်တွင်မိုင်းခွဲတာ မြေကျစ်စာတွန်ချမှုတွေနဲ့တခါဒေသခံတွေအတွက်ထိရခိုက်နစ်နာမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာကိုတိုင်ခဲ့ပေမဲ့အာဏာပိုင်တွေဘက်ကကင်တွေဖြည့်ရှင်းပေးဖို့ပြက်ခွက်ခဲ့တယ်လို့စန္ဒပြသူတွေကပြောနေတာဖြစ်ပါတယ်။ဒီအကြောင်း VOE သတင်းတောက်နိုင်ကွင်းစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရရှင်။
ကချင်ပြည်နယ်ဖားကားမြို့ထဲမှာကြောက်စိမ့်သူဖော်နေတဲ့ကုမ္ပဏီတွေရဲ့လှုပ်ဆောင်ချက်တွေနဲ့ဆက်လျင်းပြီးဒေသခံတွေရဲ့မကျေနပ်မှုတန်ရာချက်တွေကိုလေ့လူပြုသားတဲ့ဆိုပြီးသက်ဆိုင်ရာဌာနဆိုင်ရာတွေကိုဒီကနေ့မှာဆန္ဒပြခဲ့ကြတာပါအထူးသဖြင့်ဖားကားမြို့အဆွေဆွေအုပ်ချုပ်ရေးမှူးရုံးဆရာယုံနဲ့မြေစင်းယုံရှိမှာဆန္ဒပြခဲ့တယ်လို့ဒေသခံသူကပြောပါတယ
် For mind I call on the in အလုံးတုံးခါကိုလေပြောရလေအရေးမယူပေးဖို့ဆိုတဲ့သဘောပေါ့ကောင်းမီရောလည်းပါတယ်လူထုကမပါဘူးဆိုတဲ့ပုံစံနဲ့ဆန္ဒပြတဲ့သူတွေအုပ်ချုပ်ရေးယုံရသုံးနေရအဲ့ဒီမှာဆန္ဒဖော်ထုတ်တယ်လို့
ဒီကနေ့မနေ့ဆက်တနာရီကနေမွန်းလွဲ့နေနာရီထိဒေသခံပြည်သူတွေနဲ့တောင်သူတရားနိဗ္ဗာန်ခန့်ကနေဆန္ဒပြခဲ့ကြတာပါဖန်ကားမျိုးစင်းမှာရှိတဲ့ကြောက်စိမ့်သူဖို့ကုမ္ပဏီရဲ့လှုပ်ဆောင်ချက်ပေါ်မှာဒေသခံတွေကနေကျေနပ်မှုမရှိလို့သက်ဆိုင်ရာဌာနတွေကိုစိုင်းလန်းခဲ့ပေမဲ့လည်းအရေးယူမှုအပိုင်းမရှိခဲ့တာကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဖားကားမြို့လူစုအခြေပြုဖွဲ့ဝင်ကိုနောင်လက်ကအခုလိုပြောပါတယ
်ဆန္ဒပြတဲ့အရေးကဒီလိုပါကုမ္ပဏီတွေရဲ့ဒီမစီမချင်းကောင်းမောင်းမှုရဲ့မနေ့ကဆိုတဲ့တယောက်ရပ်ပွဲချင်းပြီးတည်းအုံနောက်ပွင့်ထွက်ပြီးတော့ဗောနော်ဒီဒီတိုင်းနှမိုင်းခွဲတဲ့ကိစ္စတွေရေဗောနော်တချို့ဆိုရင်ဘာသာရေးအဆောက်အုံတွေကွဲကုန်တယ်တချို့နေအိမ်ကွဲကုန်တယ်ဆိုင်ကျေပဲဒီလိုထောင်ထားတဲ့ဟာတော့မှတခါလေလဲကုန်တယ်အဲ့ဒါတွေကိုဒေသခံပြည်သူလူထုကသာရေးပြီးတော့ဆောက်ကတ်မှရှိလုံးချင်းမှကြောက်စိမ့်ညွန်မှုတို့ကျွန်တော်တို့ဒီအုတ်ချုပ်ရေးအပိုင်းတွေကိုတွားပြီးတော့ပြောဒါပေမဲ့တစုံတရာဖြည့်ရှင်းပေးခြင်းမရှိတဲ့ခါကျဒေသခံပြည်သူလူထုကဆန္ဒထုတ်ပေါ်တဲ့အနေအထားဗောနော်
သာပြင်ကြောက်စိမ့်သူဖို့ကုမ္ပဏီတွေကလည်းဒေသခံတွေရဲ့စိုက်ခင်းမြေတွေမှာမြေကျစ်စာတွေတုံချနေတဲ့လှုပ်ဆောင်ချက်တွေကိုသက်ဆိုင်ရာကိုတင်ပြပေးမဲ့လည်းအရေးယူမှုမရှိဘူးလို့ဖားကားမြို့ကလူစုအခြေပြုလူမှုဖွဲ့စည်းကောင်ဆောင်ဥမုံတန်ကဆိုပါတယ
်ကုမ္ပဏီတွေကောင်သူတွေရဲ့စိုက်ခင်းတွေတောင်ရတွေအားလုံးဒေသတွေအများကြီးဖူးလိုက်တာပေါ့အဲရိုးချင်းနစ်နာချင်းလည်းမပေးဘာမှမပေးမှအဲ့လိုမျိုးဒေသဖူးသွားတော့အစိုးရချင်းမှတင်ပြလဲတဲ့ဆရာယုံတင်ပြလဲတဲ့ဘာမှမလုပ်ဖေးရင်းစင်းယုံကဌာနဘာမှမလုပ်ဖေးဆိုတော့အဲကြောင့်အစိုးရကတောင်သူတွေကတပေးမောက်တာ
ကျောက်စိမ့်သူကုမ္ပဏီကလည်းဒေသခံတွေရဲ့စိုက်ခင်းမြေဧကရာနဲ့ချီတင်ယူထားတဲ့အချိန်တွေမှာရှိနေတယ်လို့ဥမုံတန်ကပြောပါရယ်ဒေသခံတွေရဲ့ဇန္နဖော်ထုတ်မှုအပေါ်မှာဖားကားမြို့သွေးသွေးအုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေကြားမဲ့သူမရှိခဲ့ပါဘူးဖားကားဒေသခံပြည်နယ်လှုပ်တော်ကိုဆက်လက်ဦးသရှိလဆိုင်ကတော့ဖားကားဒေသရဲ့သူးခြားတဲ့အသွင်လက္ခဏာကြောင့်ပြဿနာရရတွေကိုဒေသခံအာဏာပိုင်တွေဖြေရှင်းဖို့အားနည်းနေတဲ့အချိန်တွေရှိနေတယ်လို့ဆိုပါရယ်
ဌာနဆိုင်ရာပိုင်းဆိုင်ရာလည်းကျွန်တော်တို့ဒီဖားကန်ကကြတော့ဝိတ္တတူတဲ့ဒေတာဖြစ်တဲ့အတွက်ကြောင့်လို့သူကပြီးတော်စုကပဲဓာတ်လိုက်ခိုင်းတယ်လို့လို့ဖြစ်နေတဲ့အနေအထားဖြစ်တဲ့အချိန်ကျတော့ဒီအောက်ခြေမှာရှိတဲ့သူတို့ဌာနဆိုင်ရာတွေအနေနဲ့ကလည်းသူတို့အပေါ်ယံညှိနှိုင်းဆောင်ရွက်မှုလောက်ပဲလုပ်နိုင်တဲ့အနေအထားမျိုးတွေ့ရတာပေါ့နော်တကယ်ပြည်သူတွေလိုလားတဲ့အနေအထားအဆင့်ထိကိုတော့အဲ့ဒီမှာရှိတဲ့သူတွေကလှုပ်ဆောင်မှုပိုင်းဆိုင်ရာကတော့အများအားနည်းတယ်ပြည်တော်စုကနေတိုက်ရိုက်ကြိုင်တဲ့အချက်ကြတော့တို့အနေနဲ့လည်းအဲ့ဒီလုပ်ငန်းတွေကတော့ထိတွေ့ချလွယ်တဲ့အနေအထားမျိုးပုံစံမလုပ်ရဲမကြိုင်ရဲတဲ့အနေအထားဒေသနံချက်မျိုးပုံစံဖြစ်နေတာနဲ့တူပါလေ
ကချင်ပြည်နယ်ဖားကားမြို့မှာကြောက်စိမ့်သူဖို့လောက်ကန်ကြသူတွေထဲမှာနေဥပဒေဆိုင်လိုက်နာမှုမရှိတဲ့ကြောင်မြသူဖို့ရေကုမ္ပဏီတွေကိုအခုနှစ်ကစလို့ဥပဒေဆိုင်စီစစ်ဆောင်ရွက်ဖို့ရှိမရှိနဲ့ပတ်သက်ပြီးကချင်ပြည်နယ်လှုပ်ဆောင်မှာဒီကနေ့မေးမြန်းရမှာဥပဒေနေဥပဒေတွေကိုလိုက်နာမှုမရှိတဲ့ကုမ္ပဏီတွေကိုစီစစ်ရေယူဆောင်ရွက်မှာဖြစ်တယ်လို့ကချင်ပြည်နယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တရားစာရဝန်ကြီး UH လက်အောင်ကဖြေကြားခဲ့ပါတယ်ကချင်ပြည်နယ်ဖားကားဒေသဟာကြောက်စိမ့်သူဖို့တဲ့လုပ်ငန်းတွေတင်းတင်းကြပ်ကြပ်လှုပ်ကန်နေတဲ့ဒေသတခုလည်းဖြစ်ပါတယ်ကချင်ပြည်နယ်ဖားကားဒေသမှာဖိုးစံကြောက်စိမ့်တွေဆက်ရှိနေပေမဲ့လည်းဒေသခံတွေသက်ထိရောက်တဲ့အကျိုးခံစားမှုမရှိခဲ့သလိုကြောက်စိမ့်ရိုင်းသုံးတွေအလွန်ကြုံတူးဖို့နေမှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမှုမြေကျစ်စာပြိုကျမှုတွေကြောင့်ရေမစေးကြောက်သမားတွေအသက်ဆုံးရှုံးရမှုလုံခြုံရေးရဲသားဖွဲ့စဉ်နဲ့အလုပ်သမားတွေကြားပြည်ပခန့်တွေအဆင်လွတ်လွတ်ဖြစ်ပွားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းစုံစမ်းတင်ပြသွားတာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရပါမယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190 kHz 1595ကနေဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းမှာတော့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့
မြင်ကြည့်မယ်ဆိုရင်ဒီပြားရဲ့တိဆောက်ပုံဟာကျွန်တော်နိုင်ငံတစ်ခုကိုတိဆောက်တဲ့အခါမှာဒီလိုင်းမြေနဲ့အုပ်နဲ့
ဆောင်တွဲမှာဖြစ်လေရှိတဲ့အရေပြား6တွေ့ရရမှုအကြောင်းနဲ့အရေပြားအထုခုဆရာဝန်ကြီးရဲ့ရှင်းလင်းပြောပြချက်နဲ့အတူသိကြရမှာပါ။အဲဒီနောက်တိုင်းရင်းသားဒေသအသီးသီးကသတင်းအစုံနဲ့ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်။အခုရင်းနှုန်းဆုံးတော့ဒေါ်လှလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီလိုမျိုးတွေတင်ပြမယ့် idiom အတုံးကတော့
hit the ground running
ဖြစ်ပါလေ။စာလုံးပေါင်းက hit hit တာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါလေ။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။idiom ဆိုရဲတော့ right day ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုပ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ရအောင်
။ We need someone who can hit the ground running. A person who needs no training.
စမစားရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်ပို့ချပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ဆောင်းနှင်းကာလမှာဖြစ်လေရှိတဲ့အရေပြားဆိုင်ရာပြဿနာတွေကြောင့်သိကြရမှာပါဆောင်းနှင်းရောက်လို့အေးလာလာနဲ့အသားအရေ6လာပြီးရရန်တာအသားပတ်တာနှက်ခမ်းဖနှောက်လက်စတဲ့နေရာတွေမှာကွဲအပ်တတ်ပါတယ်ဒီလိုဖြစ်လာရတာဘာကြောင့်လဲဆိုတာနဲ့ဘလို့ကာကွယ်ကုသနိုင်တယ်လဲဆိုတာကိုအရေပြားအထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.ซูเวอร์ครับเราพวกเราอกุดิซาวน์เนี่ยยกลาไปสรเอาเยพยา6ตัวยาเนี่ยพี่แล้วพัฒนาမျိုးสมบ่เนาะปอลาร์เลยชื่อบาระเสียอ่ะแล้วบลูพัฒนาမျိုးนี่เสียอีกอ่ะตัวยา
ซาวน์นี่สว่าอะซาเย็น6เนี่ยยาดีบ่เนาะอีกูคันนาได้อเปลี่ยนแปลงสมมาชื่อได้ทีเยพยาดีซาวน์ด้วยมาจ้องเล่ดาอยู่ตัวอดิก็ซะพี่ก็คันดาบ่ဆောင်ရည်ဆိုတာပြင်ပပေါင်ဝင်းကျင်ပူကျင်ရောကြယုံတယ်မကောက်လည်းလေလေတုဆိုထိုင်းစာမွိုင်းစတာခေါ်တာပေါ့အဲ့ဒါကလေအရင်ကြားတဲ့အခါကျတော့လေတုကပေါင်ဝင်းကျင်မှာရှိတဲ့ရာဝတ္ထုပစ္စည်းတွေဆိုထိုင်းစာကိုသူကစုပ်ယူတယ်ဗျဟိုအရေပြားဆိုထိုင်းစာလည်းရော့ကြတာဒါမှမဟုတ်ဆောင်းတွင်းမှာအသား6ပြီးတော့တင်းလာပူဆိုရင်ရားပြီးတော့အသားတွေပတ်တယ်အဖတ်တွေကွာလာတယ်ရေပြားပေါ်ကပုံမှန်ကံပွေမှုရှိတဲ့ဆိုတဲ့တင်းနဲ့အစီအရာရော့သွားလို့ဖြစ်တာပါအဲ့တော့အသားရည်တွေမကပဲနှကန်းလေးကွဲဖနှုန်းလေးကွဲနာအဲ့ဒါတွေပါဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာအခုလို့ဒီယာတီရဲ့ပြောင်းလဲမှုကြောင့်ပေါ့နော်လူခဏကွဲရေပြားမှာထိခိုက်လာနိုင်တာတွေအတွက်ဘလို့ကာကွယ်နိုင်မယ့်အနေအထားရှိလဲဆရာ
ဆောင်းတွင်းဆိုရင်အသားပတ်တဲ့သူတယောက်တယောက်ခံနိုင်ရည်ကျန်တယ်မလို့ဆောင်းတွင်းမှာအသားပတ်တဲ့လူမျိုးဆိုရင်အခုစပြီးတော့ဆောင်းမုံကြီးနည်းနည်းလေးအေးလာပြီဆိုရင်ကျူပြီးတော့လုထားခြင်းအဓိကကတော့ ရေစိုးတဲ့ဒိန်းခရင်နေပေါ့နော် moisturizing ခေါ်တာပေါ့ moisturizing cream နေ lotion နေနောက်အစီပြည့် ointment နေအဲ့လိုမျိုးလိုပါတယ်အဲ့ဒီကောင်တွေကလူသားစုလိမ့်နေတဲ့ lotion နေ cream နေနဲ့ခက်ဆင်စင်ပါပဲဒါပေမဲ့လူသားစုနေစဉ်လိမ့်တာကတော့အလောက်ကုန် lotion နေ cream နေပါဒီကောင်တွေကြတော့အလောက်ကုန် lotion cream မဟုတ်ပဲနဲ့ဒီအားအတွက်တက်တက်ပြီးတော့ပေါ်ဆက်ထားတာပေါ့နော်သူကတော့အလောက်ကုန် lotion နေ cream နေဆိုရင်အယောင်တွေပါတတ်တယ်အနံ့တွေပါတတ်တယ်ဘာဖြစ်လို့လဲဆိုတော့ဆောင်းနေမှာကြာရင်ထောက်တဲ့အသားပြဿနာဖြစ်လွယ်တယ်ဥမာအဲ့ cream နေ lotion နေအလိမ့်တာပဲလိမ့်တော့ပူဆိုးလာတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အဲ့မှာပါတဲ့အယောင်တွေအနံ့တွေပြဿနာဖြစ်ပြီးတော့ဖြစ်တာဒါမှမဟုတ်ဆောင်းနေပြီဆိုရင်အယောင်နဲ့မပါတဲ့ cream နေ lotion နေ ointment နေအစီပြည့်ပြည့်လေးလိမ့်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်ဒီအလှကုန်တွေမှာခုနကဒီအယောင်နဲ့ဒီအနှံ့ပါတာနဲ့အရေးပြားကိုထိခိုက်တာလဲဆရာ။
သူအရေးပြားဆိုတာကအရေးပြားဆောက်တဲ့ဖွဲ့စည်းထားတယ်။ဖွဲ့စည်းထားတဲ့ဇာတ်ရည်ရတယ်။အလွန်လိုက်အလွန်လိုက်အတန်းလိုက်လေးရှိတယ်ဗျ။အပေါ်မှာအားဖြင့်တော့အဲ့ဒီအလွန်တွေအားလုံးကပိတ်နေတယ်။မြင်ကြည့်မယ်ဆိုရင်အရေးပြားရဲ့တိဆောက်ပုံကကျွန်တော်နိုင်ငံတစ်ခုကိုတိဆောက်တဲ့အခါမှာဒီလိုက်နေတဲ့အုပ်နဲ့ရောပြီးတော့စီထားတဲ့ပုံစံမျိုးပါ။အဲ့ဒီအုပ်ခဲကြီးကအရေးပြားဆောက်ပြီပေါ့။အိုကေရကြားထဲမှာဒီလမ်းကြီးထည့်ရတယ်မစလာပေါ့နော်အဲ့ဒါနဲ့တွဲဆက်ထားတယ်အဲ့မစလာကရေပြားမှဆိုရင်ရေပြားဆဲကြီးကြားထဲမှာဆိုရင်သူကအစူဓာတ်အနေနဲ့သူကတွဲဆက်ထားတာအခုစောင်းနှင်းကြတော့အစူဓာတ်ညော့သွားတဲ့အခါကျတော့အဲ့ဒီအုပ်ကြီးကကြားမစလာကြီးထဲမှာပွဲအပ်လာသလိုမျိုးပဲရေပြားဆဲကြီးဒီထဲမှာရှိတဲ့ဒီအစူဓာတ်တွေကလည်းပွဲအပ်လာပွဲအပ်လာတဲ့အခါကျတော့အပြင်မှာရှိနေတဲ့ပုံလေးတွေအမှုန်လေးတွေပြောင်းလဲတွေပူးမွားတွေဓာတ်ပိရပစ္စည်းတွေမတည့်တာတွေကိုခန္ဓာတွင်းထဲဝင်သွားတာဝင်သွားတဲ့အခါမှာမတည့်တာတွေအလာကြီးတွေနောက်ဆက်တွဲပြဿနာအနေနဲ့ဆက်ပြီးတော့ဇရိုက်ဇရိုက်ဇရိုက်ဖြစ်တာပေါ့အဲ့တော့တူဆုံးပြောရရင်တော့စကိုင်းလိမ့်နေတဲ့ငါးကုန်တွေမှာပါတဲ့အယောင်တွေအနံ့တွေကခုနကကွဲနေတဲ့အထဲထဲဝင်သွားတဲ့အခါကျတော့ပြဿနာဖြစ်စီနိုင်တယ်လို့ပြောတာပါ
ဟုတ်ကဲ့ဆရာအခုလိုအရေးပြားတဲ့ဒီအစိုးတက်ကူပေါ့နော်ထိမ့်သိမ့်ချနိုင်ကိုဒီလူစင်နော်အရေးပြားအစီခရင်လို့ရှင်သုံးတာအပြင်တခြားရောဆရာရဲ့ဒီဆောင်းတဲ့မှာဖြစ်လာတဲ့အရေးပြားပြဿနာအတွက်ဘာတွေနဲ့ကာကွယ်နိုင်သေးလဲဆရာ
ခုနကတော့ညော့သွားတဲ့အစိုးတက်ကိုပြန်လဲဖြည့်သိမ်းတဲ့သဘောမျိုးပေါ့အဲ့လိုမကားပဲနဲ့ရှိနေတဲ့အစိုးတက်ကိုလည်းညော့တာနည်းအောင်လို့လှုပ်ဆောင်ပေးသင့်ပါတယ်အဲ့ဒီမှာဥမာဒီချိုးတဲ့အခါကျရင်ရင်းနှီးမတုံးဘူးရင်းစိမ်အောင်မတုံးဘူးကောင်းတယ်မှာချိုးတဲ့အခါမှာအေးတဲ့အချိန်မှာခက်မြန်မြန်ချိုးရမှာဖြစ်နေတာအဲ့ဒီစားရင်နှွေးနဲ့ကြာကြီးချိုးမိနေတာအဲ့ရင်နှွေးကငကွားချောက်တဲ့အစားကိုခူချောက်စီတယ်နောက်တစ်ခါချိုးတဲ့အခါကျတော့ဆက်ပြာသုံးတဲ့အခါမှာလူရည်ဒီမှာကြာတော့ဆက်ပြာကနည်းနည်းပြင်းပြင်းလေးကြီးသုံးလို့ရတယ်အဲ့ဒီလိုမျိုးသုံးတဲ့ဆက်ပြာတွေစီချက်ကုန်းတွေအဲ့ဒါတွေကကြာတော့ဒီလိုကောင်းရည်ဒီမှာကြာတော့ပြဿနာဖြစ်နိုင်တယ်ဒါမှမဟုတ်ဒီအချိန်မှာအစီညာပြီးတော့အနံ့မပါတဲ့ဆက်ပြာပြော့ပြော့ကိုရေးချယ်ပါအဖေရှယ်ကုန်းဆိုရင်လည်းအဲ့လိုလေဟိုပြော့ပြီးတော့အမြုပ်များများထွက်တဲ့ဖေရှယ်ကုန်းကိုရွေးချယ်ပါအ
ဲ့ဒါကိုပမာလို့ပြောလို့ရလားဆရာ
ဒီလိုနေတော့မျက်နှာသိသိကိုနော်နောက်တစ်ခါမျက်နှာ၄ပါးကိုပြီးရင်တူနာ၄ပါးလည်းလိမ့်နာမျိုးကမကောင်
းဆရာတူနာဆိုတာကိုလည်းနည်းနည်းရှင်းပြပေးပါလား
ကင်းတူနာဆိုတာကမျက်နှာသိပြီးဆက်ပြား၄ပါးနဲ့ဖုန်း၄ပါးနဲ့သိပြီးတော့ကြံခဲ့တဲ့ဒီနည်းငယ်အရေးပြားဆဲအဟောင်းတွေကိုဖြတ်ပြီးတော့တန့်ကျင်းသွားအောင်လို့လိမ့်ရတဲ့ပစ္စည်းပါများသောအားဖြင့်အရေးကြီးကြီးပေါ့နော်သူကရက်ပြန်လို့လေးမျိုးမျိုးပဲပြောလိမ့်ပြီးရင်လည်းချက်ချင်းချောက်သွားတယ်အရင်တော့ကအဲဒီလိုမျိုးကြတော့ကျွန်တော်တို့မြန်မာပြည်ကပူတယ်လေပြီးတော့အရန်စူတိုင်းစားများပြီးတော့ချွေးတွေရမ်းထွက်တဲ့အခါကျတော့အစီရင်ပြန်တယ်လေအဲအဲ့ဒီအခါကျတော့ကျွန်တော်တို့ကတူနာလေးတွေထည့်ထည့်ပြီးလိမ့်ကြတယ်အဲဆောင်းတွင်းမှာကျတော့တူနာထည့်လိမ့်တာမကောင်းဘူးပ
ြဟုတ်ကဲ့ဆရာအခုလိုဒီကာကွယ်နိုင်တာအပြင်ပေါ့နော်တကယ်လို့ဖြစ်လာခင်ရောခုနကဒီလက်ခံကွယ်တာအရေးပြား၆တာအသားပတ်တာပေါ့နော်ရှားတာဘယ်လိုမျိုးပြည့်စုံပေးတယ်လဲဆရာကြီ
းလက်ခံကွယ်တာ၆တာအတွက်အစီတစ်ခုခုဒါမှမဟုတ်အစီပါတဲ့လက်ခံတွေဒီကြာခဏလေးစုပေးရမယ်ဒါအယောင်ပါတဲ့လက်ခံတွေမဟုတ်ဘူးစီပါတဲ့လက်ခံတွေဆိုတာတင်းအောင်သုံးလို့မျိုးဖြည်းဖြည်းလေးပဲအဲ့ဒါလေးကိုစုပေးရင်လက်ခံကအစုတဲ့ရကြီးပြော့နေပဲအဲ့ဒီပုံမှာအယောင်ပါတဲ့ဟာကိုထပ်စုမယ်ပေါ့နော်ပြီးတော့နေနဲ့နေပြင်းတာကိုရှောင်ရမယ်အဲ့တော့ယဉ်ကျေးတဲ့ကနှကန်းကြောင့်ကျွန်တော်ကရှာနေရက်တက်တယ်ဗျ။အဲ့ဒီအမူကျင်းမလုပ်ဘူးတော့သတိပေးခြင်းလေ။ဒီလိုမှာအစာချင်းအင်ဇိုင်းတွေပါ။အဲ့ဒီအစာချင်းအင်ဇိုင်းကပရိုတင်းတွေဖြစ်ပြီးတော့နှကန်းကြောင့်တော့ပူဆိုးနေတတ်တယ်။နောက်တစ်ခါကွဲတဲ့တာလက်တွေကွဲမယ်၊ခနှောင်းတွေကွဲမယ်၊ကျို့လိုနာရောမှနာနေတယ်။အဲ့ဒီခနှောင်းတွေကမျိုးကြတော့ဗက်ဆလင်းမျိုးအစီပြည့်ပြည့်နဲ့ခနှောင်းတွေကိုထူထူလိမ့်ရမယ်။ဒီပလတ်စတစ်တွေအုပ်ကျွတ်ကျွတ်သေးသေးလေးဆော့အဲ့ဒါပြီးတော့အဲ့ဒီဘောမှာခြေအိတ်ကိုစုပြီးတော့နိုင်တော်တော်ကြကြဒါမှမဟုတ်ခန္ဓာရင် တညလုံးလောက်ပေါ့နော်လူတာကြီးအဲနောက်တာပြစ်တတ်တာလက်တွေပေါ့ဘာလို့အကင်များတဲ့နေရာပေါ့အဲတော့လက်ကခဏခဏဆေးရတယ်ဆေးကပူပြီးတော့ချောက်တယ်ဒါမှလက်ကိုလည်းခွင်နေပြရမယ်ဂရစ်စရင်းပါတဲ့ခွင်တော့ဒါမျိုးကြီးကြီးလိမ့်ကြီးနောက်တစ်ခါမျက်နှာကျတော့ moisturizing cream ပေါ့နော်ရေဆူတဲ့ cream ခွင်လိမ့်ရမယ်ဆမလီမှာကျတော့ခွင်ကနည်းနည်းလေးပူပြီးပြည့်ပြည့်လေးလိမ့်တဲ့နေရာဒီပဲပေါ့နော်ရင်ချိုးပြီးပြည့်ချင်းလိမ့
်โอเคကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမဲစီစဉ်တက်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုကြာလာပရိနေညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်။အခုတိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။နေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစုပေါင်းစင်စင်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မလို့နဲ့ရခိုင်တက်မလို့အေအေတို့နေဆက်ထရိကန်ဒေတာတိုက်ပွဲကြောင့်ဒေတာခံချင်းပြည်သူ1000ကျော်ဟာအိန္ဒိယနိုင်ငံတဲကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်စာတင်လိုက်ပြီဆိုတာနဲ့ကရင်ပြည်နယ်အတွင်းကြောက်မီးသွေးလောင်စာသုံးတစ်စစ်ဓာတ်အားပေးဆက်ယုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေတာခံတွေနဲ့ကရင်ပြည်နယ်အစိုးရတို့ကြားသဘောထားကွဲလွဲမှုရှိနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတမတော်နဲ့ရခိုင်တမတော်အေအေတို့ဟာချင်းပြည်နယ်ပလဲဝါမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဒရိကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ရခိုင်တမတော်ပြန်ကြားရေးအရာရှိခိုင်တုခကပြောပါတယ်မီဇိုရမ်တောင်ပိုင်းလောင်တလိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေကိုမီဇိုရမ်အစိုးရအနေနဲ့ကူညီဆောင်ရှောက်ထားတယ်လို့မီဇိုရမ်သတင်းတွေမှာဖော်ပြထားပါတယ်နိုဝင်ဘာ25နဲ့26ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့မြိတ်ဝကျေးရွာ၊ပကာဝရွာ၊စက်တင်ဝရွာ၊အုံတီဝရွာသားထောင်ကျော်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ထဲကိုထွက်ပြေးတင်းရှောင်ခဲ့တာပါနိုဝင်ဘာလ1ရက်နေ့ကနေအခုချိန်ထိပလဲဝမြို့နယ်ကဒေသခံ300ကျော်ကလည်းစစ်ဘေးတင်းရှောင်နေရပါတယ
်ရခိုင်မျိုးရပါတီ AMP ဥက္ကဋ္ဌတောက်သားအေးမောင်ကပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကနေနှုတ်ဆက်ခွင့်ပြုဖို့နိုဝင်ဘာလ28ရက်နေ့ကပါတီဌာနချုပ်မှာစာတင်လိုက်ပါတယ်။အခုလိုနှုတ်ဆက်ခွင့်သိရတာဟာခေါင်းဆောင်အချင်းချင်းညီညွတ်မှုမရှိသလိုအစည်းအဝေးနဲ့စီဝေးပြမတွေမှာတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရည်ရွယ်ချက်ရှိရှိဥတည်တိုက်ခိုက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့သူ့ရဲ့စာမှာပါရှိပါတယ်။ဒီလိုနှုတ်ဆက်စာတင်လာတဲ့ပတ်သက်ပြီးတော့ပါတီဘိုဟုကဘယ်လိုဆုံးဖြတ်မယ်ဆိုတာကိုဘိုဟုကော်မတီအစည်းအဝေးခေါ်ပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒေါက်တာအေးမောင်ဟာပြီးခဲ့တဲ့လှုပ်တော်သက်တမ်းမှာအမျိုးသားလှုပ်တော်ကိုယ်စားလှယ်နဲ့လက်ရှိလှုပ်တော်မှာလည်းပြည်သူလှုပ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံစားရသူဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံနဲ့မွန်ပြည်သစ်ပါတီ NMSP ကခေါင်းဆောင်တွေနိုဝင်ဘာလ28ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်ပုပ်ဖဝတီကျေးရွာပုပ်ဖဝတီတရဏပြုတ်နယ်မြေကိုရင်လေးကျောင်းမှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေ NCA လက်မှတ်ရေးထိုးရေးအတွက်တိုက်တွန်းချပြခဲ့တယ်လို့မွန်ပြည်သစ်ပါတီဘက်ကလည်းဗဟိုကော်မတီအစည်းအဝေးကချမှတ်ခဲ့တဲ့အချက်တွေကိုပြန်ရှင်းပြခဲ့တယ်လို့ဗဟိုကော်မတီဝင်နိုင်ရွှေတင်းကဆိုပါတယ်။လက်ရှိမွန်ပြည်သစ်ပါတီဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်ပြီး MCA လက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့တွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်ထဲမှာအစိုးရတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ29ရက်နေ့ကဒီဘောမြို့နယ်နံကောလုံးခြေဆိုင်ခါလရတိလေးခွန်မြန်မာတပ်မတော်စစ်ကြောင်းနဲ့SFPB SSC တိုင်ရင်မှ155လို့ဝမ်မော့ကျွရအုပ်စုဘာကန်လန်တိုက်ဖိုင်းကျွရနေမှာတိုက်ပွဲဖြစ်ပွားခဲ့တာပါအစိုးရတပ်မတော်ဟာပြီးခဲ့တဲ့စက်တင်ဘာလကတည်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ထိန်းချုပ်နယ်မြေဘက်ကိုအင်အားဖြင့်လှုပ်ရှားလာတာဖြစ်ပြီးအခုလိုတိုက်ခိုက်လာတယ်လို့ SSPB ပြောခွေရဆိုင်းပုံးဟန်ကပြောပါတယ် SSPP SSC ဟာဒီနယ်စစ်ပြည်ထောင်စုစစ်ငင်းချမ်းရေးတည်ဆောက်ထားတဲ့ဖွဲ့ဖြစ်ပေမဲ့ NCA စာချုပ်လက်မှတ်မရေးဆိုးနိုင်သေးသလိုလက်ရှိမှာတော့ WhatsApp ဖွဲ့ဥဆောင်တဲ့ FENCC မြောက်ပိုင်းမာမဲဖွဲ့ခုနှစ်ဖွဲ့ဆက်မှာပါဝင်နေတာဖြစ်ပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်လိုင်ဝရွာကနေစပြီးဗအံမြို့နယ်အိမ်တုရွာအထိအာရှလမ်းမအတွက်လမ်းတိုးချဲ့ဖို့လိုအပ်တဲ့လမ်းခင်းကြောက်တွေကိုလွညတောင်မှထုတ်ယူမှနဲ့ပတ်သက်ပြီးဒေသခံအများစုကကန့်ကွက်ခဲ့ကြပါတယ်ဒေသခံများစုကကန့်ကွက်နေပေမဲ့လွညကျေးရွာအုပ်ချုပ်ရေးမှူးနဲ့တန်ကြတော်တချို့ကချက်လင်းမြိုင်တိုယိုတာကုမ္ပဏီနဲ့သဘောတူလက်မှတ်ရေးထိုးထားပြီးဖြစ်လို့ကြောက်ထုတ်ဖို့လိုအပ်တဲ့ဆက်ပစ္စည်းတွေကိုကုမ္ပဏီဘက်ကတွားရောက်ချထားနေပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းမပြုတ်လို့ဖို့ဒေသခံ900ကျော်ကကန့်ကွက်လက်မှတ်ရေးထိုးပြီးနိုဝင်ဘာလ22ရက်နေ့မှာကရင်ပြည်နယ်ဝန်ကြီးချုပ်ထံစတင်ထားသလိုပြည်နယ်အစိုးရမဖြေရှင်းပေးနိုင်ပါကသမ္မတအထိစတင်တွားမယ်လို့လွညတောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကော်မတီဥက္ကဋ္ဌဇောခိုက်ခိုက်ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကင်းပြည်နယ်အတွင်းကြောင်မီသွေးလောင်စာသုံးလျှက်စစ်တပ်အားပေးစစ်ရုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကရင်ပြည်နယ်အစိုးရတို့အကြားသဘောထားကွဲလွဲမှုတွေရှိလာနေခဲ့တာပါဒီအရေးအတွက်ပြည်နယ်အစိုးရလွတ်တော်ကုမ္ပဏီနဲ့လူမှုအဖွဲ့အစည်းတို့တွေ့ဆုံဆွေးနွေးခဲ့ပြီးမှလည်းဒေသခံတွေရဲ့စိုးရိမ်မှုတွေဟာကြီးထွားနေစေဖြစ်ပါတယ်မိကလျာမုံကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ကင်းပြည်နယ်အတွင်းမှာကြောင်မီသွေးလောင်စာသုံးညှက်စစ်တပ်အပိစက်ယုံတိဆောက်ရေးကိစ္စနဲ့ပတ်သက်ပြီးဒေသအတွင်းမှာအမြင်တွေမျိုးမျိုးကွဲပြားပြီးစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်အခုလူဆင်းရဲပွဲစကားဝိုင်းတစ်ခုပြုလုပ်ခဲ့တာလို့လည်းတိုက်တော်ကြောင်ဆရာတော်ဦးကုတ္တလဗုဒ္ဓကအခုလူမိတ်ကြသွားပါတယ
်ဒေသခံတွေကအဲ့ဒီနေရာမှာကြောင်မီသွေးဆွေးတော့တင်တယ်တဘောမကြည့်ကြဘူးတဲ့ဘယ်လိုမရှိကြဘူးတော့ဦးဇင်းတို့ဒေသခံများရဲ့အဘောတရားကိုထောက်ပြီးတော့ကြည်လမ်းနေသလိုရှိဆိုရင်စိတ်တွေလုံးငဲတယ်ကြောက်ကြဆဲတယ်များတယ်
ကရင်ပြည်နယ်ဖန်အမြွတ်နယ်ဝက်ကြီးကျေးရွာအုပ်စုတွင်မှ TTCR ကုမ္ပဏီကနေပြီးတော့ USC နည်းပညာနဲ့တည်ဆောက်မဲ့ကြောင်မီသွေးလောင်စာသုံးညှက်စစ်တပ်အပိစက်ယုံစီမံကိန်းဖြစ်ပြီးကရင်ပြည်နယ်အစိုးရအနေနဲ့ဆောက်လုပ်ခွင့်ပြုမပြုကိုတော့ပြည်ထောင်စုအစိုးရနဲ့ဆွေးနွေးညှိနှိုင်းဆက်အခြေအနေဒါရှိတယ်လို့လည်းကရင်ပြည်နယ်ညှက်စစ်နဲ့စက်မှုဝန်ကြီးဦးစိုးလှိုင်ကအခုလိုဆိုပါတယ်ည
ှက်စစ်တာမရှိတဲ့တော့ခိုင်မာတဲ့ညှက်စစ်တာအဲ့တဲ့ပုံပြီးတော့ကိုလိုမှုစိတ်သက်သာရမရှိတယ်ဆိုရင်ကျွန်တော်ကြောင်မီစက်ယုံရှိပါကြောင်မီစက်ကဆိုလို့ရှိရင်အချိန်လိုမျိုးမှာထောင်ရနိုင်ပြီးတော့ကြတော့အချိန်လိုပေါ့တိတ်ပြန်မှာဆိုရင်လည်း
ကရင်ပြည်နယ်မှာကြောင်မီသွေးဆက်ယုံတည်ဆောက်လို့ရှိရင်တည်ယူပို့ဆောင်ရေးရောရေရရှိမှုရောလိုအပ်တဲ့အတွက်တန်လင်းမြင့်ကြီးကိုပဲအခြေခံထားပြီးတော့စဉ်းစားရမယ်လို့လည်းဝန်ကြီးကဆက်ပြီးပြောသွားပါတယ်။ကြောင်မီသွေးသုံးလဲပတ်မဲ့ညှက်စစ်တပ်အပိဆက်ယုံကြီးမှကိန်းကိုဒေသခံတွေလူတို့အခြေပြုဖွဲ့စည်းတွေကနေကောက်ကွက်နေပေမဲ့လည်းကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ရှေ့ဆက်သူလှုပ်ဆောင်မဲ့အနေအထားမှရှိနေပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်ဝက်ကြီးထုံးတောင်သုံးအိမ်ကျေးရွာနီးမှာမြေဧက815ဧကရှိပြီးစက်ယုံကိုတန်လွင်မြစ်ဘေးမှတည်ဆောက်ဖို့ရာထားပြီးစီမံကိန်းမှာညှက်စစ်တပ်အား1280မီဂါဝတ်ထောက်လုပ်ဖို့ရာထားတယ်လို့လည်းသိရပါတယ်ရှင
်ဆက်ပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းချင်းပြည်နယ်ပလဝမြို့နယ်ကဒုက္ခသည်400ကျော်ခန့်ဟာစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေကြောင့်နှစ်ဖက်လက်နက်ကင်တပ်တွေထွက်ခွာပေးဖို့ချင်းလူမှုဖွဲ့စည်းတွေကနေတောင်းဆိုထားပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်နယ်စပ်ချင်းပြည်နယ်ပလဝမြို့နယ်တွင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးသိမ်းရှောင်နေရပြီးတချို့မှာသက်ဆုံးရှုံးမှုတွေရှိနေတဲ့အတွက်နှစ်ဖက်လက်နက်ကင်တပ်တွေချင်းပြည်နယ်ပလဝမြို့နယ်ကထွက်ခွာပေးဖို့ချင်းလူမှုဖွဲ့စည်းတွေကနေတောင်းဆိုထားပါတယ်။
ကျွန်တော်တို့ကပြတူမာတယ်ပြတူမာတယ်လို့တော့ကျွန်တော်တို့ကတော့တရားစီရင်တာတော့မဟုတ်ပါလေဖြစ်တယ်ဆိုတာနှစ်ယောက်လုံးဖြစ်လို့ဖြစ်တာလေအရင်ကအဲ့မှာတမတော်လည်းမရှိဘူးအေလည်းမရှိဘူးမရှိတော့တိုက်ပွဲမရှိတော့အခုကအေရောက်လာတယ်အေရောက်လာတော့နှုတ်လုံးရောက်လာတယ်ဒီမှာပြဿနာလာဖြစ်တယ်ဖြစ်တဲ့ခါကျတော့တိုက်ပွဲဘယ်လိုရှောင်မလဲဆိုရင်သူတို့မရှိဘူးဆိုတိုက်ပွဲမရှိဘူးလို့ကျွန်တော်ယူဆတယ
်ဒါကတော့ချင်းတောင်သီတာတဘာဝသယံသာသာစောက်ကြီးရေးဖွဲ့ကကိုလျံတူဝန်ပြောဆိုခဲ့တာပါချင်းရပ်ဘက်လူမှုဖွဲ့စည်းဆယ်ဖွဲ့ကနှစ်ဖက်လက်နက်ကင်တပ်တွေချင်းမြင်နယ်အတွင်းကနေထွက်ခွာပေးဖို့နိုဝင်ဘာလ16ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။နိုဝင်ဘာလ3ရက်နေ့ကနေ16ရက်နေ့အထိချင်းမြင်နယ်ပလက်ဝါမြို့နယ်မှာဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ400ကျော်ဟာရှင်းလင်းဝကျေးရွာဘက်မှာစစ်ပီးတင်းရှောင်နေရပါတယ်။ See Vishan took her there in that Leshima, Toka Yoni, Lelu, Gulian Tuanga Subare.
Ingani Tripi, away out by the Sum Pugro do Kayodawa, Yai Kelimetu, a Sawani, a good song at his or Ile Imali.
Toka there, yes, Sawani is a chimney, so Yan and Lumu Poisi Regani, Toya Kuni Pin, Lelule, Gulian Tuanga Piovare. You madam Rogani, Leshi Chamber, Drakaibine, Booty down there, chimney, Sap, Blawa Munibama. Seeing Ari Taman, two check pizin lad at work. By body, Chim, you set people on in the loo. You can't damn roy, Pianja is our one kind, kind to carga pure water.
The madam, the Pagani, no, every booty on the Pema level, and Ari Tabi, the old Pilana, she is that. Or now the below on the Pema, and Ari Tabi, the Pini, that she is. So that way, that was Tabi, the Pilana, and that now she is that.
Natasangune, Malana, Ebrelagan, and Satin, like a Yakai Damrone, Yamadam Roja, type worry, huh? Chimine, Blawane, Yakaibinessa, Chalko, Buddhi Dam Unati, people are like Hevare. Did I can you are tarrying in it? Say, boy, Joseph, Mimu, my team, my chin. Napasa de Dread, Lambia, Porta, Tanama, Pia, don't you can yachin? Sadden Luku, you choba muta, Nugule, Kanya, Varekamia.
ผู้เสบีตระหนิงเจนชกูนาเซนใจหามาวะเมียนมาตัมรอเนรคายตัมดออีอีรุฮาชิมปิเนเปลวามยุเนเนอินเดียไนงานบิงลาเดชเนเซตรีกันดิตามาไตปวยผิดปวาเคลูดิดาคันชิมปิตูตะทองจอฮาอินเดียไนงานมิโซรัมปิเนผักกูทรัพย์เตงช่องเคยาบาเด รคายอเมรปาร์ตี้ANPองค์กรตอกเตอร์เอหมองฮาปาร์ตี้องค์กรตาวินเนี่ยปาร์ตี้วินอภิเษกกันเนี่ยนอกทักวินปิโบปาร์ตี้ฐานะชุมมาสาติงแค่บาเดตรัสชินฤคุณาเซนเกจาราการอเปียนไนวัยเนาะดาริกันเนี่ยประเซนเตนเสร็จตัวเมตันยินตะเทนลาเวผิดบาเดนอกตะเทนบัดอสีเซมาเปียนส่งตรียะอวาชิจมักกะอมิดา
ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်အခုလာမယ့်စနေညတိုင်းရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်တော်ရရှိများရှင်ရခိုင်ပြည်နယ်အရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်စိတ်စိတ်တွေ့လာနေရပါတယ်မြန်မာတမ်
ုဘေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေညတိုင်းရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American အတန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဒေတာတွေဒီညရေးနဲ့စီးပွားရေးပူပေါင်းဆောင်ရွက်ရေးအားပေးဖို့ဆိုတဲ့ယူရဲချက်နဲ့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်စင်ကာပူထိုင်းအစရှိတဲ့နိုင်ငံတွေဟာအာဆီယံဆိုတဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးကိုစတင်ဖွဲ့စည်းတည်ထောင်ခဲ့တာနှစ်ပေါင်း50ရှိသွားခဲ့ပါပြီ။နောက်ပိုင်းမှာတော့ဘရူနိုင်း၊ဗီယက်နမ်၊လာအိုမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေပါအဖွဲ့ဝင်တွေဖြစ်လာကြပြီးတော့တိတ္တမ9စတူယမ်မိုင်အကျယ်ဝန်းရှိကလူဦးရေတန်း630ရှိတဲ့အာဆီယံရဲ့ဒေတာတွင်အသင်းထုတ်ကုန်ထုတ်လုပ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ1.4 trillion ရှိပါတယ်။အာဆီယံအဖွဲ့ကြီးစတင်ဖွဲ့စည်းတဲ့အချိန်ကတည်းကအမေရိကန်ပြည်ထောင်စုနဲ့အာဆီယံရဲ့ဆက်ဆံရေးဟာအလွန်ကောင်းမွန်ခဲ့တယ်လို့1989ခုနှစ်မှာအမေရိကန်ဟာအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံဖြစ်လာခဲ့ပါတယ်။မြန်မာကြားသိခင်ကအာရှကိုတွားရောက်ခဲ့တဲ့ခရီးစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်ဟာမနီလာမြို့မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့တယ်လို့ဒေတာတွင်းနိုင်ငံတွေရဲ့ခေါင်းဆောင်တော်တော်များများနဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။အာဆီယံခေါင်းဆောင်တွေကိုစကားပြောကြရမှာသမ္မတထရန့်ကအာဆီယံဟာတန်ပေါင်း350ရှိတဲ့အမေရိကန်တွေရဲ့မိတ်ဆွေတွေလှုပ်ဖော်ကံပက်တွေဖြစ်တဲ့အကြောင်းအလေးထားပြောဆိုခဲ့ပါတယ်။ ညဉ့်ညံ့ရေးလုံခြုံရေးစတာတွေကိုအားပေးမြင့်တင်ဖို့အင်ဒိုပစိဖိတ်ဒေတာစစ်စစ်မှန်မှန်လွတ်လပ်ပွင့်လင်းရေးအတွက်ပူးတွဲလှုပ်ဆောင်ဖို့ကျွန်တော်ဒီနေရာကိုရောက်ရှိနေတာဖြစ်ပါတယ်လို့သမရထရန့်ကပြောပါတယ်။ကျွန်တော်တို့အနေနဲ့ဂုံယူတာကကျွန်တော်တို့ဟာအချုပ်အခြာအာဏာပိုင်နိုင်ငံတွေဖြစ်ကြပြီးဆက်လက်ရှင်သန်ခိုင်မြဲနေဖို့နဲ့တာယာဝါပြောရေးကိုအားလုံးကလိုလားကြတယ်လို့သမရထရန့်ကပြောပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေစုဝေးပြီးဒေတာတွေနဲ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အရေးပါတဲ့ကိစ္စတွေပေါ်ဗျူဟာမြောက်ဆွေးနွေးညှိနှိုင်းပြီးအများသဘောဆန္ဒနဲ့အညီအလေးထားလေ့လာဆွေးနွေးအဖြေရှာကြတဲ့လှုပ်ဆောင်မှုပေါ်သမ္မတထရန့်ကချီးကျူးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာအာဆီယံရဲ့ဒေတာတွင်ပူးပေါင်းဆောင်ရွက်ရေးမှာအဓိကအခန်းကဏ္ဍကနေဆက်လက်ပါဝင်ဖို့အတွက်တန်တိထံချမှတ်ထားပါတယ်။ဒီတန်တမာရေးရမိဖက်ဆက်ဆံရေးကအမေရိကန်နိုင်ငံသားတွေနဲ့အင်ဒိုပစိဖိတ်ဒေတာတွင်နိုင်ငံတွေအားလုံးရဲ့လုံခြုံမှုနဲ့တာယာဝါပြောရေးအတွက်လမ်းဖွင့်ပေးရကြပါတယ်။အောင်မြင်မှုတွေအတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါကြောင်းနဲ့ဒန်းတူညီမျှမှုနဲ့အပြန်လှန်တိတက်နားလည်မှုတွေကိုအခြေခံတဲ့စီးပွားရေးနိုင်ငံတွေဖြစ်လို့ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာတိုးများကျယ်ပြန့်နေသလို18နှစ်အတွင်းအလုပ်လက်မဲ့ဥယျာဉ်အနည်းဆုံးရောက်ရှိနေပြီး Stock Share ဈေးကွက်ဟာလည်းစံချိန်တင်မြင့်မားလာကမကြခင်ကပြည်ပမှာတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့ကုမ္ပဏီတွေလည်းအခုအမေရိကန်ပြည်ထောင်စုကိုပြန်လာနေကြပြီဖြစ်တယ်လို့သမ္မတထရန့်ကမှတ်ချက်ပြုခဲ့ပါတယ်။မိတ်ဆွေနိုင်ငံတွေကိုအင်အားတောင်းတင်းပြီးတော့လွတ်လပ်စွာနဲ့ဖွံ့ဖြိုးစီပင်ရေးကိုကြမှာကိုဖန်တီးပိုင်권ရှိပြီးဘလို့အင်အားကြီးနိုင်ငံရဲ့ဩဇာကနိုင်ငံမှာဖြစ်စေဖို့အမေရိကန်ပြည်ထောင်စုကလိုလားပါတယ်လို့သမ္မတထရန့်ကပြောပါတယ်။ဒီအချက်တွေဟာလွတ်လပ်ပြီးတော့တကားဖွင့်တဲ့အင်ဒိုပစိဖိတ်ဒေသဖြစ်စေရေးဆိုတဲ့ကျွန်တို့တို့သဘောထားရဲ့နောက်ွယ်ကအဓိကအချက်လေးဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီးဗီဒီယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်အစားအဆုံးကိုမနက်၈နာရီကနေ၉နာရီမှတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။အခုမနေ့ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နေရာမှာလက်ရှိစီရင်ရေးညွှန်ကြားရေးဘူး Mike Pompeo နဲ့လာမယ့်သတင်းပတ်တွေအတွင်းသမ္မတ Donald Trump ကအစာတူခန့်ထားခြင်းနဲ့ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကတော့အဲ့ဒီသတင်းတွေကိုရေးမပါသလိုဖော့ပြဖို့ကြိုးစားတဲ့အနေနဲ့သမ္မတကသာတရားရောက်ဖို့ယုံကြည်ကူးစားမှုမရှိတော့ဘူးဆိုရင်သူတို့ရှိနေတဲ့ယာရုမှာဆက်ရှိတော့မှာမဟုတ်ပါဘူးလို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။မြောက်ကိုရီးယားကပယ်ထိန်းသုံးကြီးစံတမ်းမှုတစ်ခုကိုထပ်လုပ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ဖို့နိုင်ငံအားလုံးကိုထရန့်အစိုးရကတောင်းဆိုနေပေမဲ့မြောက်ကိုရီးယားအစိုးရကိုဖျောက်ချရေးဆိုတဲ့စကားကိုတော့ဆက်မပြောတော့ပါဘူး။မြောက်ကိုရီးယားအခြေအနေပတ်သက်ရင်အမေရိကန်အစိုးရအနေနဲ့ကိစ္စကြီးတရက်အပေါ်မှာပဲအယုံဆိုင်ထားပြီးဒါကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးပဲဖြစ်ပါတယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင် VOA ရဲ့မိကုံကိုတုံ့ပြန်ဖြေဆိုခဲ့ပါတယ်။အဲဒါကလွဲရင်လက်ရှိအချိန်မှာဘယ်ကိစ္စမှဦးစားပေးမဟုတ်ပါဘူးလို့လည်းပြောခွင့်ရဆန်ဒါစ်ကပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကူညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရမ်းမင်းကြီးဖရန်စစ်စ်ကချီးကျူးပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့မှာရောက်သွားပြီးတဲ့နောက်ပုံရမ်းမင်းကြီးဖရန်စစ်စ်ကလည်းချီးကျူးပြောဆိုတာပါ။ကြာသေးခင်လတွေအတွင်းဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ကိတာတစ်ခုဖြစ်တဲ့ရရောကူညီမှုနဲ့သွေးစည်ညီညွတ်မှုတို့ကိုရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီပေးတာမှာထင်ရှားတွေ့ထားရပါတယ်လို့ပိုယမ်မင်းကြီးဖရန်စစ်ကမိန့်ပါတယ်။ပိုယမ်မင်းကြီးဖရန်စစ်ဘင်္ဂလားဒေ့ရှ်ကိုမနေ့ကရောက်သွားချိန်မှာပဲဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကုတူပါလောင်ဒုက္ခသည်စခန်းကိုတော့ရိုဟင်ဂျာဒုက္ခသည်တွေဆက်ပြီးတော့ရောက်သွားနေစေပါ။အခုနောက်ဆုံးကိစ္စအရထွက်ပြေးလာတဲ့ဒုက္ခသည်ဦးကြီး9သိန်းလောက်ရှိသွားပြီလို့ပြောပါတယ်ခင်ဗျာ။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရှင် VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16 19နဲ့25မီတာတွေကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.